ရခိုင်ပြည်နယ်တွင်ပြည်ပခဖြစ်စဉ်ရေကူပြီးအနံဖွဲ့ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ရမှာအကြံပေးဖို့ခန့်အပ်ထားတဲ့နိုင်ငံတကာအကြံပေးဖွဲ့ဝင်တဦးဖြစ်တဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီရစ်ချက်ဆန်ဟာပြီးခဲ့တဲ့သတင်းပတ်ကနှုတ်ထွက်ခဲ့တာမှာအဓိကအကြောင်းတွေအနေနဲ့တစ်ခုကတော့ဖန်စီခန်ရိုက်တာသတင်းတော်နှုတ်ကိစ္စပါဝင်ပါတယ်။ဒီကိစ္စဟာရခိုင်အရေးအကြံပေးဖွဲ့နဲ့မပတ်သက်ဘူးလို့မြန်မာအစိုးရကပြောပေမဲ့ Mr.ချက်ဆန်ကတော့အဖွဲ့ရဲ့လုပ်ပိုင်ခွင့်အာဏာနဲ့အကျုံးဝင်တယ်လို့ပြောပါတယ်။အကြံပေးအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကသူ့အဖွဲ့အနေနဲ့ဒီသတင်းတော်မျိုးကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုဘယ်လိုမှဖိအားပေးကြေဆုံးမှာမဟုတ်ဘူးလို့မြန်မာအစိုးရသတင်းစာနဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။အကြောင်းဆိုကိုဒေါ်လှလတန်ကပြောပြပါမယ်ရှင်
။ဒီခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအရေးကူညီဖြည့်ရှင်းပေးဖို့ကုလသမဂ္ဂကြီးမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပေးချက်ကြီးကိုမြန်မာအစိုးရကကောင်းထဲပေါ်ရမှာပြီးကြတဲ့နှစ်ဒီဇင်ဘာလကမြန်မာအစိုးရကနေဖွဲ့စည်းခဲ့တဲ့အကြံပေးအဖွဲ့မှာနိုင်ငံတကာအကြံပေးပုဂ္ဂိုလ်၅ဦးကိုပါဝင်ရမှာပြီးခဲ့တဲ့ဗုဒ္ဓဦးကအမေရိကန်နိုင်ငံသားနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချက်စန်ကအကြံပေးအဖွဲ့ကနေနှုတ်ထွက်သွားခဲ့ပါတယ်။အခုလိုသူနှုတ်ထွက်ရခြင်းအကြောင်းတွေအနေနဲ့အဓိကကတော့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းစရာကျက်စရီတာထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထဲပေါ်ရင်းကော်မတီရဲ့အကြံပေးဖွဲ့အနေနဲ့မြန်မာအစိုးရရဲ့လုံဆောင်ချက်တွေကိုထောက်ခံအားပေးမှုပြင်အခြေအနေကိုဖုံးပြဖို့ကြိုးစားတယ်လို့သူရှုမြင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ပြည်နယ်ဦးချီမြင့်ဆောင်ဝီချစ်စင်ကဒီမီဒီယာကိုပြောခဲ့ပါတယ်။ဒါပြင်ရခိုင်ပြည်နယ်ပြည်ပခအရေးဒီယူရီနဲ့အရေးယူခံခဲ့ရတဲ့ရိုက်တာသတင်းတောင်နှစ်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိစ္စနဲ့ပတ်သက်လို့ဒီစရစ်ချစ်စင်ကတင်ပြကြရမှာနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအကြံပေးဖွဲ့ရဲ့လုပ်ပိုင်ခွင့်နဲ့ကိစ္စမပတ်သက်ကြောင်းဒေါသနဲ့တုံ့ပြန်ခဲ့တယ်လို့ဆိုပါတယ်။ချိန်ထဲမှာပဲကုလူရိုက်တာတင်တော်နှစ်ဦးကြောင်းမစ္စတာရစ်ချစ်စင်အနေနဲ့ထက်သွင်းနည်းညံ့ခြင်းဟာအကြံပေးဖွဲ့ရဲ့ mandate လုပ်ပိုင်ခွင့်မှာမပါဝင်တဲ့အကြောင်းလေမြန်မာအစိုးရပြောခွင့်ရဥစော်ချေးကပြီးခဲ့တဲ့သတင်းပတ်ကပဲသတင်းမီဒီယာကိုတုံ့ပြန်ခဲ့ပါတယ်။အလားတူပဲနိုင်ငံတော်အတိုင်းအတာရုံးဝန်ကြီးဌာနရဲ့ဇန်နဝါရီလ25ရက်နေ့ထုတ်ပြန်ချက်မှာလေဇန်နဝါရီလ22ရက်နေ့ကနေပြည်တော်မှာဆင်းရဲမှုတွေပြုလုပ်စဉ်အတွင်းအကြံပေးဖွဲ့ဝင်တူဖြစ်တဲ့ Governor Bill Richardson ရဲ့ရည်ရွယ်ချက်ဟာဒေါက်တာ Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်များအပေါ်အခြေခံပြီးအကြံပေးခြင်းမျိုးမဟုတ်ဘဲသူ့ရဲ့ပုဂ္ဂလိကအကျိုးကိုရှေ့ရှုဆောင်ရွက်လိုတာကိုထင်ရှားတွေ့ခဲ့ရတယ်လို့ထောက်ပြထားပါလေဒီအထူးရည်မှုဆောင်ဘီရစ်စင်ကခုလိုတုံ့ပြန်ခဲ့ပါလေ
It is in the mandate because the mandate is to reinforce
ဒါဟာအကြံပေးအဖွဲ့ရဲ့လုပ်ပိုင်ခွင့်အာဏာမှာအကျိုးဝင်ပါလေ။ဘာဖြစ်လို့လဲဆိုတော့အကြံပေးအဖွဲ့ရဲ့လုပ်ပိုင်ခွင့်အာဏာဟာကိုဗီအာဏာအကြံပေးအဖွဲ့ရဲ့အကြံပေးချက်တွေဖြစ်တဲ့ရခိုင်ပြည်နယ်ကိုပြန်လည်ထူထောင်ဖို့ရခိုင်ပြည်နယ်ကိုပြုပြင်ပြောင်းလဲပေးဖို့ပါဝင်ပါလေ။ကိုဗီအာဏာရဲ့အကြံပြုချက်တွေမှာဒရင်လက်ခွင့်ပြင်ရခိုင်ပြည်နယ်မှာဖြစ်တဲ့ဓာတ်တွေကိုဒရင်လွတ်လပ်စွာယူပိုင်ခွင့်ပြုဖို့လည်းတိုက်တွန်းထားပါတယ်။ကျွန်တော်ကိုယ်တိုင်ကလည်းတရင်းမီဒီယာဟာဒီမိုကရေစီရဲ့အခြေခံအုတ်မြစ်ထဲမှာပါဝင်တယ်လို့ခံယူထားတာဖြစ်ပါတယ်။ဒါပြင်ကျွန်တော်ကဒီအကြံပေးအဖွဲ့မှာပါဝင်ခဲ့တာကဒီတရင်းတော်နှစ်ဦးအဖမ်းမခံရစေကပါ။ဒါကြောင့်အခုလိုအကြံပေးအဖွဲ့ရဲ့လုပ်ပိုင်ခွင့်အာဏာမှာမပါဝင်ဘူးလို့ပြောတာဟာတိတ်ကိုအားနည်းတဲ့အကြောင်းပြချက်ပါ
။ Mr. Kofi Annan ရဲ့ချိန်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ထုတ်ပြန်ခဲ့တဲ့အကြံပေးချက်မှာလည်းတရင်းယူခွင့်နဲ့ပတ်သက်လို့အပိုက်37မှာမြန်မာအစိုးရအနေနဲ့မကြတဲ့ညီကာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုများရဲ့အကျိုးသိရောက်မှုများကိုခံရသောဒေသများနဲ့ရခိုင်ပြည်နယ်တွင်းရှိတခြားနေရာများမှာပြည်တွင်းပြည်ပဒိန်းတော်များအားပုံမှန်သတင်းရယူခွင့်များအပြည့်အဝပေးသွားဖို့ကော်မရှင်ကထပ်မံတိုက်တွန်းတဲ့အကြောင်းလေးဖော်ပြထားတာတွေ့ရပါတယ်။ Mr. Richardson ကတော့မြန်မာဒီမိုကရေစီကိုနှစ်ပေါင်းများစွာထောက်ခံအားပေးလာခဲ့သူဖြစ်တဲ့အတွက်ဒေါက်ဆန်းစုကြည်နဲ့လည်းရင်းနှီးခဲ့သူဖြစ်တဲ့အတွက်ကြောင့်လည်းလက်ရှိအမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ဒူဝင်ဂျာအရေးပြင်းသတင်းတောက်မြောက်လွတ်မြောက်ရေးနဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုတွေကိုသူထောက်ခံပေးမယ်လို့လည်းအချိန်နဲ့မှာပဲမြန်မာနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေချမှတ်ဖို့ကြိုးပမ်းချက်တွေကိုတော့သူ့အနေနဲ့သဘောမတူကြဘူးလို့ပြောခဲ့ပါလေ
I support American
ကျွန်တော်အနေနဲ့မြန်မာနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေထောက်ခံသလားဆိုရင်မထောက်ခံပါဘူးမထောက်ခံရခြင်းကဒီတန်ခါပိတ်ဆို့မှုကမြန်မာနိုင်ငံသားတွေကိုထိခိုက်စေလို့ဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်အခွင့်အရေးပေးတာကိုကျွန်တော်မြင်လို့ပါတယ်။တန်ခါရေးယူတာတွေအလုံးမဖြစ်ပါဘူး။နိုင်ငံအတွက်ပိုးပြီးတော့ဒုက္ခရောက်စေမှာဖြစ်ပါတယ်။
တခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့နိုင်ငံတကာအကြံပေးဖွဲ့ကိုဦးဆောင်တဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဆူရာကက်ဆူတီရာထိုင်းကတော့ရိုက်တာသတင်းတောင်နှစ်ဦးအရေးယူခံရတဲ့ကိစ္စနဲ့ပတ်သက်လို့သူတို့အကြံပေးဖွဲ့အနေနဲ့ဝင်ရောက်ပါဝင်ပတ်သက်မှာမဟုတ်တဲ့အကြောင်းမြန်မာအစိုးရထုတ် Global New Light မြန်မာသတင်းစာနဲ့တွေ့ဆုံလေးမြန်းကမ်းမှာပြောကြားခဲ့ပါတယ်။ဒါအပြင်ခုလိုတီရလိုဘက်ကဆွဲချက်တင်အမှုစစ်ဆေးရေးချိန်တွင်ဥပဒေကိုလူတိုင်းလေးစားသိတဲ့အကြောင်းဒါပေမဲ့သူ့အနေနဲ့မြန်မာအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းနဲ့တရားတွေ့ဆုံရမှာတော့ဒီကိစ္စကိုထက်သွင်းပြောကြားခဲ့တဲ့အကြောင်းနဲ့ဦးတောင်ထွန်းဘက်ကလည်းတရားဥပဒေနဲ့အညီဖြစ်စီရမှာဖြစ်တဲ့အကြောင်းကြေညာခဲ့တယ်လို့လည်းသူကပြောပါတယ်။ချိန်ထဲမှာပဲသူ့ရဲ့အကြံပေးပွဲဟာဘယ်သူ့ကိုမှပြန်ဆုတ်ပေးဖို့မြန်မာအစိုးရကိုဖိအားပေးမှာမဟုတ်တယ်လို့တရားရုံးစစ်ဆေးမှုတွေမှာလည်းဝင်ရောက်နှောက်ယှက်ဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကဒီမှာအစိုးရတင်းစာမှာပေါ်ပြထားပါတယ်ရှင်။